Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များစိတ်ဓာတ်ကာယနှစ်ဖြာသောဒုက္ခနဲ့ပြည့်စုံကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ဒီ UI American တန်ရ2014ခုနှစ်ဇွန်လ29ရက်နေ့တောက်ချာနေမနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မကတင်ကြီးထိုက်ပါရှင်
။ကျွန်တော်ရန်နိုင်မှာဒီမနေ့ထူးခြားတဲ့သတင်းတွေမှာတော့အီရန်နိုင်ငံကစစ်သွေးကြောသဘုံတွေကိုတိုက်နေတာမှာအီရီးယားနဲ့အီရန်နိုင်ငံတွေကလည်းအီရန်နိုင်ငံကိုအကူအညီပေးလာနေပါတယ်။ซีเรียအတိုက်ခံတွေကိုအမေရိကန်ဒေါ်လာ3500အကူအညီပေးဖို့သမ္မတအင်ပီတော်ကအမေရိကန်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂျာမနီ၊အမေရိကန်နဲ့အယ်ဂျီးရီးယားတို့နောက်တစ်ဆင့်တက်သွားပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။ကောင်းပါပြီရှင်။အာရှဒေသတွင်စိတ်ကြွဆေးပြားထုတ်လုပ်သုံးစွဲမှုတွေဟာအမကန်များပြားလာတဲ့အပေါ်မှာမှုရစေဝါနဲ့ရာဇဝတ်မှုများဆန်ရကုလသမဂ္ဂယုံ UNODC ကသတိပေးလိုက်ပါတယ်။
Most of these open growing villages are in the remote areas. So what is happening is that for them to grow cash crop itself.
UNODC ရဲ့အရှင်းအာရှဆန်ရတာဝန်ခံကုထွန်းနေဆိုရဲ့ပြောကြားချက်ပါရှင်။ဒီနောက်မှာတော့ American လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့နိုင်ငံရေးအကျဉ်းသားတွေဗားရီများဆွေးနွေးခဲ့ကြတယ်လေ။ဆိုရနဲ့အတူမြန်မာတရားစတာဒူဖော်ထုတ်လုပ်မှုတွေကိုနိုင်ငံတကာကစောင့်ကြည့်နိုင်တော့မလား။ဆိုရနေနဲ့အတူထူးခြားတဲ့မြန်မာသတင်းဆောင်မတွေကိုတင်ပြပေးဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာနှာစင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုစောဝင်းလိုင်တို့ကကြီးညာပေးကြပါအောင်ရှင်။
အီရန်နိုင်ငံကိုသိမ်းယူဖို့ကြိုးပမ်းနေတဲ့ဆူနီစစ်သွေးကြွသဘုံတွေကိုတိုက်နေတဲ့စစ်ပွဲတွေမှာဆီးရီးယားနဲ့အီရန်နိုင်ငံတွေကလည်းအီရတ်အစိုးရကိုအကူအညီပေးတဲ့အနေနဲ့ပါဝင်လာကြပြီဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံနယ်ကြားဆီးရီးယားနိုင်ငံဘက်အချက်မှရှိတဲ့စစ်သွေးကြွသဘုံတွေကိုဆီးရီးယားစစ်လေယာဉ်တွေကအခုသတင်းမှတ်စောပိုင်းကပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့အီရတ်ဝန်ကြီးချုပ်နိုရီအယ်မာလီကီကကြားသပတေးနေ့မှာပြောကြားလိုက်ပါတယ်။သဘုံအဖွဲ့တွေဟာအီရန်နိုင်ငံအနောက်ဘက်နဲ့မြောက်ဘက်နိုင်ငံနယ်ကြားကိုအသုံးပြုနေပြီးซีเรียဘက်ကအခုလိုမျိုးလေကြောင်းကနေကူပြီးတိုက်ပြီးတဲ့အပေါ်မှာကြိုးဆိုတယ်လို့အီရတ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။တချို့သတင်းတွေမှာတော့ซีเรียတိုက်လေရင်ဒီဟာအီရတ်လေပိုင်းနဲ့ကိုအသုံးပြုပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲအီရန်နိုင်ငံကလည်းရှီယာလူမျိုးတွေဥဆောင်တဲ့အီရတ်အစိုးရကိုအကူအညီတွေပေးလိုက်ပြီးတော့ဆစ်လက်နက်တွေနဲ့ကင်းတောက်အဝေးဒိန်းဒုံးလေရင်တွေအမြောက်အများကိုပေးပို့လိုက်ပါတယ်။ซีเรียနဲ့အီရန်အစိုးရက ISIL ISIL Islamic စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်နေတာဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းအတော်လေးကိုတိုက်ဆိုင်နေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့အီရန်နိုင်ငံကိုအကူအညီပေးဖို့အတွက်စီရေးအကြံပေး300ကိုဆေးလွှတ်ခဲ့ပါတယ်ခင်ဗျာ
။စီးရီးယားတိုက်ခိုက်အုပ်စုတွေကအယူအဆမပြင်းထန်တဲ့သူတွေကိုရွေးထုတ်ပြီးလက်နက်ထောက်ပံ့ဖို့နဲ့စစ်တင်နန်းပို့ချရေးအတွက်အမေရိကန်ဒေါ်လာ3500အကူအညီပေးရေးအမေရိကန်သမ္မတအင်ပီရိုကကွန်ဂရက်စ်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ဒီငွေတွေကိုစီးရီးယားပြည်သူတွေကိုအကာအကွယ်ပေးရေးတပုံအဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေတည်ငြိမ်မှုရှိအောင်လှုပ်ဆောင်ပေးရေးနဲ့အကြမ်းဖက်လုပ်ငန်းတွေကိုထိတ်တဲရင်ဆိုင်ရေးတို့အတွက်အသုံးချသွားမှာဖြစ်တယ်လို့အမျိုးသားလူညွန့်ရေးကောင်စီရဲ့ပြောခွင့်ရအမျိုးသမီးကိတ်လင်းဟေဒင်ကပြောပါတယ်။စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပြည်ပခန့်တွေကိုစီးရီးယားအဖြေရှာလို့မရနိုင်ပေမဲ့စီးရီးယားပြည်သူတွေအနေနဲ့သမ္မတအာဆတ်ရဲ့တိုက်ခတ်မှုတွေကိုခုခံကာဝေးရေးမှာဒီငွေတွေကိုအသုံးပြုနိုင်မယ်လို့မစ်ဟေဒင်ကပြောပါတယ်။စီးရီးယားနိုင်ငံအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေတာကိုအခွင့်ကောင်းယူပြီးတိုက်ပွဲအတွင်းမှာခိုလုံနေကြတဲ့အဆင့်အောင်သမားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တွန်းလှန်တိုက်ထုတ်ပြရမယ်လို့ပြီးခဲ့တဲ့လအတွင်းအမေရိကန်စစ်တပ်ကတော့ West Point ကဝန်ထမ်းတွေအခမ်းအနားမှာသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။အီရန်နိုင်ငံအတွင်းကဆူနီမွတ်စလင်တပုံတွေရဲ့အကြမ်းဖက်မှုတွေအပေါ်စီးရီးယားနိုင်ငံကဆူနီမွတ်စလင်တွေကဩဇာတက်ရောက်နေတာဖြစ်ပါတယ်။
ကျော်ရမြင့်နောက်ဖက်ကန်ဒီသားကနေအခုလစောပိုင်းကအစ္စရေးဆယ်ကျော်တပ်အရွယ်3ယောက်ပျောက်ဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတန်တရားရှိရတဲ့ပါလက်စတိုင်း2ယောက်ကိုအစ္စရေးကထုတ်ဖော်ပြောကြားလိုက်ပါတယ်။အဲ့လူ2ယောက်ဟာမာဝန်ကာဝတ်မားနဲ့အကြမ်းဖက်မှုနဲ့အစ္စရေးအကျဉ်းထောင်မှာကြာပူးတဲ့ဟမားစစ်သွေးကြောအဖွဲ့ဝင်အာမာအဘူအိုက်ရှက်တို့ဖြစ်တယ်လို့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။အဲ့2ယောက်စလုံးအခုချိန်ထိလွတ်နေတုံးပဲလဲဖြစ်ပါတယ်။အဲ့ဒီကလေးငယ်တွေဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကဟေဘရွန်မြို့နားကကျောင်းကနေအင်ကိုကားကြုံစီလာတော့ပျောက်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီကလေးငယ်တွေကိုရှာဖွေရေးလုပ်နေစဉ်အတွင်းဟမားစစ်သွေးကြွအဖွဲ့ဝင်ယာနဲ့ချီပြီးအစ္စရေးတို့ဘက်ကဖမ်းဆီးခဲ့ပါတယ်။ဟမားစ်အဖွဲ့ကတော့ဒီကိစ္စမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ညှင်းဆိုလိုက်ပြီးတော့သဘောထားပြုတ်ပြောင်းတဲ့ပါလက်စတိုင်းအာဏာပိုင်တွေကလည်းဒီကိစ္စမှာဝိုင်းဝန်းရှာဖွေပေးနေကြပါတယ်ခင်ဗျာ။
ကင်ညာနိုင်ငံကမ်းခြေခရိုင်တစ်ခုဖြစ်တဲ့လာမှုဒေသမှာအခုလအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လ ူ60လောက်တိတ်ဆုံးခဲ့ရတဲ့အမှုနဲ့ဆက်နွယ်ပြီးပြည်နယ်အုပ်ချုပ်ရေးမှုကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်လူတက်မှုအကြမ်းဖက်မှုစတဲ့ဆွဲချက်တွေနဲ့ပြည်နယ်အုပ်ချုပ်ရေးမှုအစ္စာတမမီကိုဗိုလ်ထုနေကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့အရာရှိတွေကပြောပါတယ်မွန်ဘာစာရီပပ်ဘလစ်ကန်ကောင်ဆယ်လို့ခေါ်တဲ့ခွဲထွက်ရေးအုပ်စုတွေနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့မတင်ငါမှုနဲ့တခြား73ဦးကိုလည်းဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ပြည်ထရေးဌာနကပြောပါတယ်အခုလအစောပိုင်းတုန်းကမွတ်စလင်မဟုတ်တဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအဲ့ဒီဒေသမှာဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီတိုက်ခိုက်မှုတွေကိုသူတို့ပြုလုပ်ခဲ့တဲ့အကြောင်းအယ်ချာဘတ်အစ္စလမ်စစ်သွေးကြအဖွဲ့ကပြောပေမဲ့အမည်မဖော်လိုတဲ့နိုင်ငံရေးအဖွဲ့အစည်းတစ်ခုကပြုလုပ်ခဲ့တဲ့အကြောင်းကင်ညာသမ္မတဥဟူရူကန်ညက်တာကပြောပါတယ်
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.3 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝကနေတောက်ကြနေမနက်ဖက်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့2014ကမ္ဘာဖလားဘောလုံးပွဲမှာတော့ဂျာမနီ၊အမေရိကန်နဲ့အယ်ဂျီးရီးယားအသင်းတို့ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုတက်သွားကြပါပြီ။ရက်စီဖေးမြို့မှာကစားတဲ့ဂျာမနီနဲ့အမေရိကန်အသင်းတို့ကစားခဲ့ကြတာမှာဂျာမနီကအမေရိကန်ကိုတကူးကိုမရှိနဲ့အနိုင်ရသွားပါတယ်။ဂျာမနီအတွက်တလုံးတည်းသောအနိုင်ကိုရှီတန်းလူမူလာကဒုတိယပိုင်း55မိနစ်မှာတွင်းယူခဲ့တာပါ။ဒါဟာမူလာအတွက်တော့အခုနှစ်ကမ္ဘာဖလားမှာ၄ဂိုးမြောက်တွင်းတဲ့ဂိုးဖြစ်တဲ့အတွက်သူဟာမက်ဆီ၊နေမာတို့နဲ့တွင်းဂိုးတူသွားပြီလည်းဖြစ်ပါတယ်။မျိုးတော်ဘရာဇီးလီးယားမှာကစားတဲ့တစ်ဖက်ကအုပ်စုကြီးပွဲစဉ်မှာတော့ပေါ်တူဂီကဂါနာကို2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ဂါနာနောက်တန်းလူဘိုယေကိုဂိုးကိုတွင်းတာကိုအဆာမွာဂျန်ကပြန်ချီခဲ့လို့တကိုးစီတီဖြစ်ခဲ့ပါသေးတယ်။ပေါ်တူဂီအတွက်အနိုင်ဂိုးကိုတော့စီရိုနယ်ဒိုကမိနစ်80မှာတွင်းခဲ့တာပါ။ဒီပွဲမှာရိုနယ်ဒိုအပိုင်ဂိုးတွေတွင်းခွင့်ရလို့တွင်းခွင့်ရခဲ့ပေမဲ့ဂါနာဂိုးသမားလက်စွမ်းပြကာကွယ်သွားခဲ့ပါတယ်။ဒါကြောင့်ဒီအုပ်စုမှာဂျာမနီက9မှတ်နဲ့အုပ်စုပထမအမေရိကန်နဲ့ပေါ်တူဂီက4မှတ်စီတူပေမဲ့အမေရိကန်ကဂိုးကွာခြားချက်နဲ့အုပ်စုဒုတိယရပြီးတော့နောက်တစ်ဆင့်ကိုတက်သွားပါတယ်။မြန်မာစံတော်ချိန်မနက်9နာရီခွဲမှာကစားခဲ့တဲ့အုပ်စု H ကပွဲတွေမှာတော့ဘယ်လ်ဂျီယံကတောင်ကိုရီးယားကိုဗတ်တော်ဂန်တွင်းတဲ့ဂိုးနဲ့တကူးကိုမရှိနဲ့နိုင်သွားပါတယ်။ရုရှားနဲ့အယ်ဂျီးရီးယားပွဲမှာတော့ရုရှားကတကူးရင်တွင်းပြီးမှဂိုးပြန်ပေးလိုက်ရတာကြောင့်တကူးစီတီရီနဲ့အယ်ဂျီးရီးယားက၄မှတ်နဲ့ဒုတိယအဆင့်ကိုတက်ပြီးတော့ရုရှားပြုတ်သွားပါတယ်ဗျာ
။ယူကရိန်းနိုင်ငံအခြေပိုင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကနေထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးနေကြတာမှာကြာသပတေးနေ့ကမိမိပိုင်ဆိုင်ရာပစ္စည်းတွေကိုတင်ပြီးရုရှားနိုင်ငံထဲကိုကူးဝင်နိုင်ဖို့နေဆက်မှာအများအပြားဆောင်ဆိုင်နေကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ရုရှားလိုလာတဲ့တောင်ကျန်းသူတွေအပေါ်အစိုးရကတိုက်ခိုက်နေတာတွေရပ်တန့်ပြီးတရင်တပတ်ကြာအပြစ်ခတ်ရက်ဆဲထားတာအဆုံးသတ်ဖို့နိုင်ပိုင်းအလိုမှာ AP သတင်းထောက်ကလူတွေစုလိုက်ပြုံလိုက်အဲ့ဒီလိုထွက်ပြေးနေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်အပြစ်ခတ်ရက်ခဲ့တဲ့အတွေ့အတိုက်တိုက်ခတ်မှုတွေဆုံးသတ်ပေမဲ့လည်းတိတာတဲ့တိုးတက်မှုတစုံတရာမရဘဲဖြစ်နေတာပါတောက်ကြနေ့မနေ့9နာရီမှာတက်တန်းကုံဆုံးတော့မယ်အပြစ်ခရဆဲရေးဆုံးဖြတ်ချက်ကိုတက်တန်းတိုးမယ်မတိုးဘူးဆိုတာတော့မသေးကြသေးပါဘူ
းပင်လယ်ဝါတွင်းနှစ်နိုင်ငံရေပိုင်းနဲ့အငင်းပွားနေတဲ့နေရာမှာတောင်ကိုရီးယားနိုင်ငံဘက်ကဆေးလေးချင်းမှုတွေလုပ်ခဲ့တယ်လို့မြောက်ကိုရီးယားဘက်ကဆွဆဲပြောဆိုလိုက်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံကိုလက်တုံပြန်သွားမယ်လို့မြောက်ကိုရီးယားနိုင်ငံကကြေညာလိုက်ပါတယ်မြောက်ကိုရီးယားရဲ့တရားဝင်သတင်းအေဂျင်စီကလည်းအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်မြောက်ကိုရီးယားကတာရိုပစ်ဒုံးကျည်3စင်းကိုဂျပန်ပင်လယ်ပြင်ထဲကိုကြာသပတေးနေ့ကပစ်လွတ်ခဲ့ပြီးမိုင်150လောက်အထိရောက်ခဲ့တယ်လို့ဆိုမျိုးမှာရှိတဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကကြေညာလိုက်ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကလည်းအဲ့လိုသတိပေးလိုက်တာပါအခုနဲ့အစောပိုင်းကအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစည်းလေးချင်းမှုတွေပြုလုပ်နေစဉ်အတွင်းမြောက်ကိုရီးယားဘက်ကတာလတ်ပစ်ဒုံးကြီးအပါအဝင်ဒုံးကြီးအမျိုးပေါင်းများစွာကိုလည်းပစ်လွတ်ခဲ့ပါတယ်အခုလိုအသစ်ထပ်မံပစ်လွတ်လိုက်တဲ့အတွက်မြောက်ကိုရီးယားဟာ၄ချိန်မြောက်မြေအောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ဖို့ပြင်ဆင်တာမျိုးလည်းဖြစ်နိုင်တယ်ဆိုပြီးတော့ခံမှန်းချက်တွေပို့ပြီးထွက်လာနေပါတယ်ဗျာ
စင်းလေတော့ခိတနားထားတဲ့အချိန်အတွင်းသမ္မတဘရကဝါမအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အရအစိုးရအဖွဲ့အတွင်းကအရေးပါတဲ့ယာဒုတွေယာယီခန့်အပ်တာကိုကန့်တတ်တဲ့ဆုံးဖြတ်ချက်ကိုနိုင်ငံတော်တရားရုံးချုပ်ကချမှတ်လိုက်ပါတယ်။ဒါဟာ Republican Party အထက်လွှတ်တော်အမတ်တွေရဲ့အလို့အတိုင်းပြုဝသွားစေတာလည်းဖြစ်ပါတယ်။အမျိုးသားအလို့သမားကြီးရဗိုလ်အဖွဲ့အကြီးအကဲကိုလွှတ်တော်ရဲ့အတည်ပြုချက်မျိုးပဲသမ္မတဩဘားမားက2012ခုနှစ်မှာခန့်အပ်တာဝန်ပေးလိုက်တာဟာတရားမဝင်မှုဆိုပြီးတရားရုံးကတင်းကြီးတွေထက်ဆုံးဖြတ်ချက်ချလိုက်တာလည်းဖြစ်ပါတယ်။စီနေလွှတ်တော်ခိတနားထားတဲ့အချိန်တွင်သူ့အနေနဲ့အရာကြီးခန့်အပ်ပိုင်ခွင့်ရှိတယ်ဆိုတဲ့ဖွဲ့စည်းပုံပြဋ္ဌာန်းချက်ကိုအသုံးပြုပြီးသမ္မတဩဘားမားကယာဒုတာဝန်တွေခန့်အပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီခန့်အပ်မှုဟာတရားမဝင်မှုဆိုပြီးတော့တရားရုံးချုပ်ကဆုံးဖြတ်တာဖြစ်ပါတယ
်။ထ
ိတ်တန်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်။ကမ္ဘာမူရစ်ကုန်ကူးမှုနဲ့ပတ်သက်ပြီးတော့ထုတ်ပြန်တဲ့ကုလအစည်းအခမ်းအစားတစ်ခုမှာအာရှဒေသအတွင်းစိတ်ကြွဆေးပြားထုတ်လုပ်ဖို့အဓိကလိုအပ်တဲ့ဓာတုဆေးတွေဒေသရင်းကနေလွယ်လွယ်ကူကူရရှိနေတာနဲ့အမျှအာရှဒေသမှာအမ်ဖက်တမင်းမျိုးအစားစိတ်ကြွဆေးပြားသုံးစွဲမှုနဲ့ကုန်ကူးမှုတိုးလာမှုတွေနဲ့ရင်ဆိုင်နေရပြီဆိုပြီးတော့ပြောဆိုလိုက်ပါတယ်။ဒါပြင်အာရှဒေသတွေမှာအင်တာနက်ကနေတရားမဝင်မှုရဲ့စေဝါကုန်သွယ်မှုစတဲ့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရတယ်ဆိုတဲ့အကြောင်းကိုတော့ VOA သတင်းတောက်ရွန်ကိုပန်ဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။မှုရဲ့စေဝါနဲ့ရာဇဝတ်ပြစ်မှုဆိုင်ရာကုလသမဂ္ဂယုံကနေထုတ်ပြန်တဲ့အစည်းအခမ်းအစားတစ်ခုထဲမှာအာရှဒေသဟာအမ်ဖက်တမင်းအနယ်စိတ်ကြွဆေးထုတ်လုပ်မှုဒီနှစ်ပိုင်းတွေအတွင်းမြန်မြန်ဆန်ဆန်မြင့်တက်လာပြီးထုတ်လုပ်မှုအရေးအတွက်ဟာဆိုရင်ကဘာတလွားသုံးဆွဲကြတဲ့မူရစ်ဆေးရဲ့90ရာခိုင်နှုန်းကျော်ရှိနေတာကိုတွေ့ရတယ်လို့ဖော်ပြထားပါတယ်။ UNODC ရဲ့အရှေ့အာရှဆိုင်ရာတာဝန်ခံကိုထွန်းနေဆိုကတော့မက်သဖက်တမင်းသုံးဆွဲမှုဟာဒေတာရင်းရင်ဆိုင်နေရတဲ့အဓိကအခက်အခဲဖြစ်တယ်လို့ပြောလိုက်ပါတယ်။
methamphetamine and this is the biggest issue
methamphetamine တုံးဆမှုကတော့အကြီးမားဆုံးပြဿနာပါ2008ခုနှစ်ကနေမယုံနိုင်လောက်အောင်ကိုတိုးလာပါတယ်2008ခုနှစ်တုန်းကတုံးဆွဲမှုကဆေးပြား32တန်း33တန်းလောက်ရှိခဲ့တာဖြစ်ပေမဲ့2012ခုနှစ်မှာတော့တန်း230လောက်အထိကိုရှိလာနေတဲ့သဘောတွေ့ရပါတယ်ဒါတောင်မှအချက်အလက်တွေကပြည့်ပြည့်စုံစုံမရသေးပါဘူးအခုလက်ရှိရထားတဲ့အချက်အလက်နဲ့တင်ကျွန်တော်တို့ခန့်မှန်းထားတာကတော့2012ခုနှစ်ကတော့ရော့မှာမဟုတ်ပါဘူး
လာအိုကမ်ဘောဒီးယားထိုင်းနဲ့ဗီယက်နမ်နိုင်ငံတို့မှာစိတ်ကြွဆေးပြားတစ်မျိုးဖြစ်တဲ့ ice လို့ခေါ်တဲ့ crystalline amphetamine သုံးဆွဲသူဟာဆိုရင်လည်းပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုကနေရှင်ရင်တိတိသားသားကိုမြင့်တက်လာတဲ့အလားတူအခြေအနေမျိုးကိုတွေ့ရပါတယ်။နှစ်စဉ်ဆိုသလိုဒေတာရင်းကနေ ice စိတ်ကြွဆေးပြား metric တန်ချိန် 1.6 တန်လောက်သိမ်းဆည်းရမိနေတာဖြစ်ပါတယ်။စိတ်ကြွဆေးပြားတွေထုတ်လုပ်ဖို့အတွက်အဓိကလိုအပ်တဲ့ဓာတုပစ္စည်းတွေဟာဆိုရင်လေဒေတာရင်းနိုင်ငံအတော်များများစီကရရှိနေတာပါပြီးခဲ့တဲ့နှစ်အတွင်းအသက်15နှစ်ကနေ65နှစ်အတွင်းကမ္ဘာလူဦးရေရဲ့900ခန့်နှုန်းကျော်ပမာဏရှိတဲ့လူပေါင်း243သန်းတို့ဟာမူရစ်ဆေးဝါးသုံးဆွဲခဲ့ကြတယ်လို့ UNODC ကပြောပါတယ်တရားမဝင်မူရစ်ဆေးဝါးသုံးဆွဲမှုကြောင့်နှစ်စဉ်လူ2သိန်းလောက်သေဆုံးကြရပါတယ်ဘိန်းဆိုင်ပြိုမှုအနေအထားကတော့အာဖဂန်နစ္စတန်နိုင်ငံကကမ္ဘာဘိန်းဆိုင်ပြိုမှုရဲ့80ရာခိုင်နှုန်းလောက်ရှိပြီးတော့ဥဆောင်နေတာပါမြန်မာနိုင်ငံကတော့ကမ္ဘာမှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအများအပြားစိုက်ပျိုးပြီးဟက်တာ 58,800 လောက်ရှိနေတာဖြစ်ပါတယ်ရှမ်းပြည်နယ်အတွင်းကျေးရွာတွေကပြည်သူတွေစည်ရဲမွေးတည်နေတာကဘိန်းဆိုင်ပြိုမှုအဓိကတွန်းအားဖြစ်စေတာလို့လဲ UNODC ရဲ့အရှေ့အာရှတာဝန်ခံကိုထွန်းနေဆိုကပြောပါတယ
် most of these open growing villages are in the remote areas so what is
ဘိန်းဆိုင်တဲ့ကျေးရွာအများစုကဝေးလံခေါင်တည်တဲ့ဒေသတွေမှာရှိနေကြပါတယ်ဒါကြောင့်လမ်းပန်းဆက်သွယ်ရေးကညံ့ဖျင်းလာတာကြောင့်ဝင်ငွေရတဲ့ကောက်ပဲတည်နံဆက်ပြီးရောင်းချဖို့ကမလွယ်ပါဘူးဘိန်းဆိုင်တာကြတော့ဒီလိုမဟုတ်ဘူးပေါ့ဗျာဘိန်းဆိုင်ပြီးရင်သွားရောက်နေစရာမလိုဘူးလေကုန်တယ်တွေကသူတို့တကားလာခောက်ပြီးဝယ်ကြတာဗျရှမ်းပြည်နယ်အတွင်းမှာဆင်းရဲမွဲတေမှုကိုကျွန်တော်တို့ရေရှည်မကင်တွင်နေတာကြောင့်မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုမှုကိုအဆုံးသတ်နိုင်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဗ
ျတရုတ်မလေးရှားမြန်မာနဲ့ဗီယက်နမ်နိုင်ငံတို့အပါအဝင်အာရှနိုင်ငံအတော်များများမှာဘိန်းဖြူအရေးကအဓိကစိုးရင်စရာကိစ္စအဖြစ်ရှိနေသေးတယ်ဆိုပြီးတော့လဲ UNODC ကပြောပါတယ်စိတ်ကိုပြောင်းလဲစေတဲ့စေဝါတွေကိုထုတ်လုပ်မှုကုသရောင်းဝယ်မှုတွေကိုအင်တာနက်ဝက်ဘ်စာမျက်နှာတွေကနေတဆင့်လှုပ်ဆောင်လာတာကလည်းနောက်ထပ်ချင်းချောက်မှုတစ်ခုဖြစ်တယ်လို့ကိုထွန်းနေဆိုကပြောပါတယ်။အင်တာနက်စာမျက်နှာပေါ်ကနေတရားမဝင်စေဝါရောင်းဝယ်ကုသမှုတွေမှာတော့ဘယ်သူကဝက်ဘ်ဆိုက်စာမျက်နှာကိုပိုင်ဆိုင်နေဆိုတာနဲ့ဘယ်သူတွေကဝယ်ယူသုံးစွဲနေကြတယ်လဲဆိုတာကိုအာဏာပိုင်တို့အနေနဲ့သိရှိနိုင်ဖို့ကခက်ခဲပါတယ်။ဒါကြောင့်လည်းဒီလိုဘယ်သူဘယ်ဝါမှမသိနိုင်တဲ့အင်တာနက်ဝက်ဘ်ဆိုက်တို့ကနေတရားမဝင်မှုရဲ့စေဝါရောင်းချနေမှုတွေဟာဆိုရင်ဒေါ်လာတန်းထောင်ပေါင်းများစွာတန်ဖိုးရှိမယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။တရားမဝင်မှုရဲ့ကုန်ကူးမှုတွေကတော့တရားဥပဒေစိုးမိုးမှုတသမတ်ထဲမရှိတာ၊ချဆားမှုတွေနောက်တရားစီရင်ရေးနဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကြောင့်ဆက်လက်ပြီးတော့ကျဲပြန့်နေဥမှဖြစ်တယ်လို့လည်းကုလသမဂ္ဂအရာရှိတွေကပြောဆိုကြပါတယ်ရှင်။
ရရှိမြခင်မြန်မာနိုင်ငံမှာအာဂရိလိုက်စားမှုတိုက်ဖြည့်ရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်တယ်လို့ထင်ကြပါသလဲကိုနဲ့မျက်နှာကျော်မတည့်တဲ့သူတွေကိုဖြုတ်ထုတ်အရေးယူတဲ့ကိစ္စမှာဒီလိုအာဂရိလိုက်စားမှုဆိုင်ရာဥပဒေလက်ပစ်လက်ယူမှုဆိုင်ရာဥပဒေတွေကို အဆုံးချနေရဲဆိုရင်ရောဒါဟာမှန်ကန်တဲ့လုပ်ရလားဆိုတာအခုလာမယ့်စနေရတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 239-3994 fax နံပါတ် 239-3994 ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြဖို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
ပါဝင်ဆွေးနွေးကြဖို့ကိုသောတာရှင်များကိုထပ်မံပြီးတော့ဖိတ်ခေါ်ပါရရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လင်းပေးပါမယ်အမေရိကန်နိုင်ငံသားရေးဌာနဒီမိုကရေစီလွတ်အခွင့်အရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးထွန်မာလီနော့စကီနဲ့အမေရိကန်နိုင်ငံသားရေးဌာနကာကွယ်ရေးဌာနဗဟနာရေးဌာနကတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိနေတဲ့ခီးစဉ်အတွင်းဇွန်လ25ရက်နေ့ကတော့နိုင်ငံရေးအကျဉ်းသားအရေးလှုပ်ဆောင်နေတဲ့အဖွဲ့တွေနဲ့အတူကရင်ပြည်နယ်မှာရှိတဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေနဲ့2015မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ရဲ့အခြေအနေတွေကိုမေးမြန်းခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်မြို့မှာတော့နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းတို့နဲ့တွေ့ဆုံခဲ့ရမှာတော့လက်ကျန်နိုင်ငံရေးအကျဉ်းသားတွေနဲ့ထပ်တိုးလာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုရှင်းပြခဲ့တယ်ဆိုပြီးစီစီရေးကော်မတီဝင်ဖြစ်တဲ့ဦးရဲအောင်ကပြောပြပါတယ်
။နော်လုံဆောင်ကလေးတွေကိုရှင်းပြပါတယ်။ကျန်ရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအစ်ထပ်တိုးတဲ့နိုင်ငံရေးအကျဉ်းသားတွေနောက်ပါဒီနိုင်ငံရေးအကျဉ်းသားတွေစီစီတဲ့အခါမှာကျွန်တော်တွေ့ကြုံရတဲ့အခက်အခဲတွေအဲ့ဒါလေးတွေကိုကျွန်တော်ပြောပြပါတယ်ခင်ဗျာ။အကျဉ်းသားအယောက်30ကျန်ခဲ့တဲ့ဆိုတဲ့အကြောင်းညာဆွေးမှုတွေနဲ့ဆက်နွယ်ပြီးတော့ကြံနေခဲ့တာဖြစ်တယ်။တကယ်မဟုတ်ဘဲနဲ့ဆွဆွဲခံရတာလားဆိုတာမျိုးတွေရှိတယ်ဆိုတဲ့အကြောင်းပြောပါတယ်။နောက်ဒီနှစ်ထဲမှာအခု59ယောက်ဖြစ်တယ်ပေါ့နော်။29ယောက်ထပ်ပြီးတိုးလာတယ်။ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ဆွေးနွေးဖြစ်ခဲ့ပါတယ်။
American Democracy လူခွင့်ရေးနဲ့အလို့သမားရေးရလက်ထောက်နိုင်ငံသားရေးဝန်ကြီးအနေနဲ့အလေးထားမေးမြန်းခဲ့တဲ့အတွက်နိုင်ငံတကာကအာရုံစိုက်စရာပြန်ဖြစ်လာသလိုနိုင်ငံရေးအကျဉ်းသားတွေပြန်လွတ်မြောက်ရေးအတွက်အလားအလာကောင်းတွေအဖြစ်ရှုမြင်နေဆိုပြီးနိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီဝင်ဖြစ်တဲ့ဦးရဲအောင်ကတော့ဆိုပါတယ
်ဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်တဲ့ကိစ္စတွေနဲ့မေးမြန်းတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဘာလို့ပြောတောင်းတမှာတက်ရှိနေခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေအတွက်ကတော့ကျောင်းကျပေါ်လေသေဆုံးတရားပုံပြီးကောင်းလာနိုင်တယ်ဆိုတော့ကျွန်တော်မျှော်လင့်ပါတယ်
။ကရင်ပြည်နယ်အတွင်းမှာတော့နိုင်ငံရေးပါတီ၄ခုလောက်နဲ့တွေ့ဆုံခဲ့ပြီးနိုင်ငံရေးပါတီတွေရဲ့လုပ်ပိုင်ခွင့်အခြေအနေတွေကိုမေးမြန်းခဲ့ရမှာတော့ပါတီတွေအနေနဲ့အကန့်အသတ်တွေပုံများလာတဲ့အကြောင်းကိုရှင်းပြခဲ့တယ်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကရင်ပြည်နယ်ဥက္ကဋ္ဌဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်ကဆိုပါတယ်
။အခုနိုင်ငံရေးပါတီတွေတို့ဖိတ်တယ်ဆိုနိုင်ငံရေးပါတီတွေအနေနဲ့ပေါ့နော်ဘလို့ခွေကြီးတွေဘလို့ရှိတယ်ပါလို့ပြောပြီးတာပေါ့။ရက်ကကျတော့ကကိုရိုးအရင်စပြောခိုင်းတဲ့ကျွန်တော်ပြောချက်ကိုသိတယ်။အဲမတော်ဟောပြောပွဲလုပ်မယ်ဆိုလို့ရှိရင်အရင်တော့ဆိုရင်ကော်မရှင်ကိုအကြောင်းကြားလိုက်ရင်ဒါပြီးသွားပြီ။အခုကကော်မရှင်ပြီးလို့ရှိရင်မြို့နယ်ပို့ထုတ်ရေးမှုလည်းတင်ရတယ်။နောက်ပြီးတော့လည်းဟိုရေးမြို့နယ်ရေးကိုလည်းတင်ရတယ်။အရင်လိုမျိုးတစ်ခုတည်းနဲ့မပြီးတော့ဘူး။အရင်ပို့ပြီးတော့မှခင်ရလာသေးတယ်ပေါ့နော်။အဲလိုနောက်ဒီလိုတည်တဲ့ခက်ချင်းရင်တော့ကော်မရှင်ကတော့တလောက်မစစ်စစ်ရေးကဟိုဖက်နှူးလေဘလောက်လေနော်ဘောဘောဟိုအမေဒီယာမေးဘောအဲ့လိုပြည်ခံမှုဖြစ်တဲ့ပါသေးတယ
်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအနေနဲ့သူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းမှာ2015ခုနှစ်ရွေးကောက်ပွဲအခြေအနေတွေပြုပြင်ပြောင်းလဲရေးကိစ္စတွေပါဝင်လူမှုအဖွဲ့အစည်းတွေရဲ့ရင်ဆိုင်နေရတဲ့ကိစ္စရပ်တွေကိုလည်းအရက်ဖက်လူမှုအဖွဲ့အစည်းတွေလူမျိုးစုကိုယ်စားလှယ်တွေနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အတွက်စီစဉ်ထားတာပါကရင်ပြည်နယ်ခီးစဉ်အတွင်းမှာတော့2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကော်မရှင်အနေနဲ့တရားမျှတမှုရှိမရှိမေးမြန်းခဲ့ရမှာတော့ပါတီငယ်တချို့ကတော့တရားမျှတမယ်လို့ယုံကြည်ကြောင်းပြောဆိုခဲ့ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ကော်မရှင်အနေနဲ့ဘယ်လိုက်မှုတွေရှိနိုင်တယ်လို့သုံးသပ်ပြောဆိုခဲ့ကြောင်းမျှတလိုက်မယ်လို့မယုံကြည်ကြောင်းပြောပြခဲ့တယ်ဆိုပြီးဒေါ်နန်းခင်ထွေးမြင့်ကဆက်ပြောပြပါတယ
်အခုလေဟိုကသူကဟိုဒီဟိုဘက်လိုက်နေကြီးอ่ะဘယ်လိုလုပ်လို့သူ့ကိုကျွန်တော်တို့ကဒီတရားမျှတမယ်လို့ဘယ်လိုလုပ်လို့တိုက်ပွဲရုံကြရမလဲလုံးဝမယုံကြည်ဘူးလုံးဆောင်ချက်တွေကကြီးလိုက်လို့ရှိရင်ဒါဟိုလေးမျက်မျက်တက်တက်လုံးမလုံးဆောင်ချက်တွေမဟုတ်ဘူးအကုန်လုံးကတစ်ခုခုရေရွယ်ပြီးတော့ဥပ္ပီပြီးတော့သူအဲ့လိုတစ်ဖက်ကအစင်ပြေစီနေဆန်တဲ့လောက်တာရေးရှိတယ်အဲ့တော့မျက်မျက်တက်တက်လုံးကိုရေရွယ်ချက်သူကလုံးဝမရှိဘူးအဲ့လားတော့ကိုကပြောလိုက်တာပေါ့
အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာအစိုးရတာဝန်ရှိသူတွေကိုတွေ့ဆုံဖို့အပြင်မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေကိုတွားရောက်ဖို့အတွက်စီစဉ်ထားတာပါဒီခရီးစဉ်အတွင်းမှာစစ်ဖက်တာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်ရှင
်မအီအီမာရဲ့သတင်းဖိပို့ချက်ပါရှင်တော်ရရှင်များရှင်မြန်မာနိုင်ငံဟာဆိုရင်တဘာဝတရားစတာအရင်းမြစ်များ2ဖို့ထုတ်ယူသုံးဆွဲရေးဆိုင်ရာပွင့်လင်းမြင်သာမှုဖော်ဆောင်ရေး EITI အဖွဲ့ရဲ့အဖွဲ့ဝင်လောင်းနိုင်ငံတနိုင်ငံဖြစ်လာဖို့ရှိမရှိလာမယ့်ဇူလိုင်လ2ရက်နေ့မှာ EITI အဖွဲ့ကြီးကကြီးညာဖို့ရှိပါတယ်တကယ်လို့မြန်မာနိုင်ငံဟာ EITI ရဲ့အဖွဲ့ဝင်လောင်းနိုင်ငံဖြစ်လာခဲ့ပြီဆိုရင်တော့တရားစတာ2ဖို့ရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုမရှိခဲ့တဲ့အတွက်အခက်အခဲတော်များများနဲ့ရင်ဆိုင်ရနိုင်တယ်လို့သဘာဝပတ်ဝန်းကျင်အရေးလေ့လာအကဲဖြတ်တွေကပြောပါတယ်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံရဲ့အစိုးရအဆက်ဆက်လက်ထက်မှာတွင်းထွက်ပစ္စည်း2ဖို့တဲ့နေရာမှာပွင့်လင်းမြင်သာမှုတွေမရှိခဲ့ရတာကနေလက်ရှိချိန်မှာတော့တဘာဝတရားစတာအရင်းမြစ်တွေထုတ်ယူသုံးဆွဲရေးဆိုင်ရာပွင့်လင်းမြင်သာမှုဖော်ဆောင်ရေး EIDI နဲ့ပတ်သက်ပြီးတော့နိုင်ငံတကာစံနှုန်းတွေနဲ့ညီလို့ဆောင်ရတော့မယ့်နိုင်ငံဖြစ်လာမလားဆိုတာစောင့်ကြည့်ရတော့မယ့်အချိန်ဖြစ်လာပါပြီ။ဇူလိုင်လ2ရက်နေ့မှာမက္ဆီကိုနိုင်ငံမှာပြုလုပ်မဲ့တဘာဝတရားစတာအရင်းမြစ်များ2ဖို့ထုတ်ယူသုံးဆွဲရေးဆိုင်ရာပွင့်လင်းမြင်သာမှုဖော်ဆောင်ရေး EIDI အဖွဲ့ရဲ့ဗဟုအဖွဲ့အစည်းအဝေးမှာမြန်မာနိုင်ငံက EIDI အဖွဲ့ဝင်လောက်နိုင်ငံအဖြစ်နဲ့ရှောက်ထားမှုကိုလက်ခံမခံပြန်လည်ပြောဆိုမှာဖြစ်တယ်လို့မြန်မာနိုင်ငံ EIDI ညီနိုင်ရေးရုံးရဲ့ဒုတိယအဖွဲ့အကောင်ဆောင်ဦးမင်းစံနေလင်းက VOA ကိုပြောပါတယ်
စီဝေးနှစ်ခေါက်ဒီစစ်စစ်ကောင်ဒီစီဝေးနှစ်ခါထိုင်တဲ့ခါကျတော့မြန်မာပြည်ရဲ့လျှောက်လာပေါ်မှာမိတကယ်ကြီးကြီးမားမားမိကုန်းနေတော့ဘာမှပြန်ပြီးတော့မိတာမရှိဘူးเนาะတခြားဒီကျွန်တော်တို့တချို့လုပ်တဲ့ဒီ report တွေဘာတွေလောက်ထားလဲဆိုတဲ့ဟာမျိုးလေးတွေလောက်ပဲပြန်ပြီးတော့တောင်းကြည့်တာတွေရှိတာပေါ့เนาะကျွန်တော်တို့ရဲ့လျှောက်လာပေါ်မှာစစ်စစ်ကောင်မတရားတော့ဟိုညင်းဘာမှဟိုညင်းပယ်တာမရှိဘူးအကုန်လုံးလက်ခံတဘောတူထားတယ်ဒါပေမဲ့ဒါကတော့ဒီနောက်ဆုံး final decision တော့မဟုတ်ဘူး
မြန်မာနိုင်ငံအနေနဲ့သာ EIDI အဖွဲ့ဝင်လောင်းနိုင်ငံဖြစ်လာပြီဆိုရင်အဖွဲ့ဝင်လောင်းနိုင်ငံတွေတင်သွင်းရမယ့်အစီရင်ခံစာတစ်စောင်ကို17လအတွင်းမှာတင်သွင်းရမှာဖြစ်တယ်လို့လည်းဦးမင်းစာနေလင်းကပြောပါတယ်
ဟုတ်ကဲ့ဒီလို EIDI အဖွဲ့ဝင်နိုင်ငံဖြစ်သွားရင်တော့တို့နိုင်ငံတကာမှာဆို EIDI နိုင်ငံတွေကလိုက်နိုင်ရတဲ့စံချိန်စံညွှန်းတွေရှိကြတယ်ဆိုတော့သူတစ်ဖြစ်ကျွန်တော်တို့ဘာကိုပြောကြလဲဆိုတော့ဒီ EIDI ရဲ့2023စံနှုန်းဆိုတာရှိပါတယ်နော်2023စံနှုန်းမှာပါတဲ့အချက်တွေကိုအဓိကအိနိုင်ငံတွေကလိုက်နာဖို့လိုတယ်အထူးသဖြင့်ဗာလဲဆိုတော့ဒီ EIDI ဖွဲ့ဝင်နိုင်ငံဖြစ်သွားပြီဆိုတာနဲ့ဖြစ်တဲ့နေ့ကနေစပြီးတော့ကျွန်တော်တို့ကလည်းစပြီးတော့သတ်မှတ်တာ18လအတွင်းထဲမှာကျွန်တော်မြန်မာနိုင်ငံဒီ EIDI အစီရင်ခံစာကိုထုတ်နိုင်အောင်ထုတ်ပြန်ရမယ်နော်ဒီအစီရင်ခံစာမှာဗာတွေဗာလဲဆိုတော့ဒီ2023စံနှုန်းတွေဖြစ်တဲ့ဒီအခွန်ဘဏ္ဍာငွေတွေကိုဘယ်လိုပုံမှန်လင်းလင်းထုတ်ပြန်ကြော်ညာရမယ်ဆိုတဲ့ပါလာတယ်တဘာဝတရားစာရကဏ္ဍနဲ့ပတ်သက်ပြီးတော့ဒီကုမ္ပဏီတွေအဆိုဒီအစိုးရတွေကနေပြီးကြားတဲ့အခွန်ဘဏ္ဍာငွေတွေထုတ်ပြန်မှုကိစ္စတွေဒါတွေကိုတစ်ခါတည်းပြင်ဆင်ထားပြီးတော့ဒီ18လအတွင်းမှာအစီရင်ခံစာထုတ်ဖို့သူတို့ပြင်ရမှာပေါ့နော်နောက်ဆုံး report 18လအတွင်းမှာ report ထုတ်ပေးရမယ်ခင်ဗ
ျ18လပြီးတဲ့အချိန်မှာအဖွဲ့ဝင်လောက်နိုင်ငံကတင်သွင်းလာတဲ့အစီရင်ခံစာကိုကြည့်ပြီးတော့ EIDI အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်တဲ့မဖြစ်တဲ့ကို EIDI ဘုတ်ဖွဲ့ကဆုံးဖြတ်มาလဲဖြစ်ပါတယ်တွင်းထွက်ပစ္စည်း2ဖို့ရေးလုပ်ငန်းတွေမှာအစိုးရအစဉ်ဆက်ပွင့်လင်းမှုမရှိခဲ့တဲ့အတွက်လက်ရှိအချိန်မှာ EIDI ဖွဲ့ဝင်နိုင်ငံဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံအနေနဲ့စိန်ခေါ်မှုတော်လေးတော့ကြီးမယ်လို့သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူ EcoDev အဖွဲ့ရဲ့ဒါရိုက်တာဦးဝင်းမျိုးသူကပြောပါတယ
် EIDI လုံးလိုက်ရုံနဲ့ဒီမှာရှိတဲ့ပြဿနာတွေအကုန်ပြီးသွားတယ်လို့မယူဆရဘူးဘာလို့လဲဆိုတော့အခုဖြစ်တာအတိုင်းပြည်ကကျွန်တော်က EIDI ဖွဲ့ဝင်ပြီးရင်ကျွန်တော်တို့ကဆောင်းပြောလို့ပေါ့နော် EIDI SI တွေလုတ်သွားပါတယ်ဆိုပြီးတော့စင်ဝေးရန်ရှောင်းတွေပဲများနေတယ်တကယ်လက်တွေ့ပြဿနာကိုရှင်းတာတွေမရှိဘူးအဲ့ဒါကိုကျွန်တော်ကစိုးရိမ်တာ
နောက်ထပ်မြန်မာနိုင်ငံအတွက်စိန်ခေါ်မှုတစ်ခုကတော့ပြည်ရင်းကဌာနဆိုင်ရာတွေအနေနဲ့ EIDI နဲ့ပတ်သက်ပြီးတော့ဆောင်ရွက်မှုဘိုင်းတွေမှာဘယ်လိုဆောင်ရွက်မလဲဆိုတာကိုစောင့်ကြည့်ရမယ့်အပိုင်းဖြစ်တယ်လို့လည်းသူကအခုလိုဥပမာပေးပြောဆိုပါတယ
်ဌာနဆိုင်ရာတွေမှာအဲ့ဒါနဲ့ပတ်သက်ပြီးတော့ capacity မရှိဘူးအဲ့ဒါကတော်တော်ကိုလုပ်ရအောင်ပါဌာနတစ်ခုချင်းတစ်ခုချင်းဆိုင်ရာနေပြီးတော့ report လုပ်ရမယ်ပြဿနာရှိမယ်နံပါတ်1က report sharing ပေါ့ဗျာဥပမာရေနံ pipeline project ကြီးပဲဆိုပါတော့အဲ့တော့ pipeline project တွေဟုတ်လားဒါ lighting ကြီးတွေအကုန်လုံးအပေးသွားမယ် MOG ကိုသွားမယ်အမြတ်ခွန်ကပဲသွားမလဲသူကအခွန်ဌာနကိုသူသွားမလဲနော်မြေကွန်ကပဲသွားမလဲဟိုကျွန်တော်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုသွားမလဲဖြတ်သွားတဲ့မြေရပေါ့ဗျာအစိုးရပိုင်တဲ့မြေဆိုရင်နော်ဆိုတော့အဲ၃ခုရဲ့ဟာတွေကိုလိုက်ဖမ်းဖို့ဟာတွေတော်တော်ခက်တာလေ
တဘောကတရားစတာအရင်းမြစ်များ2ဖို့ထုတ်ယူသုံးဆွဲရေးဆိုင်ရာပွင့်လင်းမြင်သာမှုဖော်ဆောင်ရေး EIDI ဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌ Mrs. Clary Shaw ဟာပြီးခဲ့တဲ့2013ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့တမရဦးသိန်းစိန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ EIDI အကြီးအကဲပထမဦးဆုံးမြန်မာနိုင်ငံကြီးစဉ်အတွင်းမှာအဖွဲ့ဝင်ပြည်လျှောက်ထားခွင့်ရနိုင်မယ့်အခြေအနေတွေကိုအစိုးရတာဝန်ရှိသူတွေလူမှုအခြေပြုဖွဲ့စည်းတွေကိုတွေ့ဆုံဆွေးနွေးပြောဆိုခဲ့ပါတယ်။တဘောကအရေးအမြစ်များ2ဖို့ထုတ်ယူသုံးဆွဲရေးဆိုင်ရာပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ဝင်နိုင်ငံ ့နိုင်ငံဖြစ်လာစေဖို့အစိုးရအရက်ဖက်လူမှုဖွဲ့စည်းရတဲ့တွင်းထွက်ပစ္စည်းတူဖွဲ့ရဲ့ကုမ္ပဏီတွေအကြားသုံးမွေဆိုင်အဖွဲ့ဖွဲ့ပြီးတော့ EIDI အဖွဲ့ဝင်လောက်နိုင်ငံဖြစ်လာရေးချောက်ထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါရရှင်။သောရရှင်များရှင် KNU ကရင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းလည်းဖြင့် KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့စေဦးစည်းချုပ်ဟောင်းလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးစောတာမလာဘောဟာဂျာတာပရိနေညကကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ဗိုလ်ချုပ်ကြီးတာမလာဘောဟာစီးရီးနိုင်ငံရေးနှစ်ခုစလုံးကိုနားလည်သဘောပေါက်သူဖြစ်တယ်လို့ KNU ရဲ့မူဝါဒတွေနဲ့ပတ်သက်လို့ခိုင်မာစွာရည်တည်ဆောင်ရွက်ခဲ့သူဖြစ်တယ်လို့လှုပ်ဆောင်နေတဲ့လုပ်ဖော်ကိုင်ဘက်တွေကပြောကြပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ KNU ကောင်းဆောင်ဟောင်းဗိုလ်ချုပ်ကြီးတာမလာဘောဟာအသက်60နှစ်အရွယ်မှာလူကြီးရောဂါနဲ့ကြာတာပရင်းည9:23မိနစ်ကထိုင်းမြန်မာနယ်စပ်မက်စရီယန်မြို့ကနေအိမ်မှာကွယ်လွန်သွားတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးတာမလာဘောဟာစီရေးအရာရောနိုင်ငံရေးအရာပါနှမျိုးစလုံးနားလဲကြွန့်ကျင်သူဖြစ်တယ်လို့ KNU အရန်ဖိုးကော်မတီဟောင်းလဲဖြစ်ဗိုလ်ချုပ်ကြီးတာမလာဘောနဲ့လှုပ်ဖော်ကင်ဘက်လဲဖြစ်ခဲ့ဘူးတဲ့ပဒိုဇော်နောင်ကပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီဗိုလ်ချုပ်တာမလာဘောနဲ့ပတ်သက်လို့ကတော့အဲ့ဒီလူပိုင်းဆိုင်ရာမှာရည်တည့်ချက်ခိုင်မာတယ်ကျွန်တော်အဲ့လိုမြင်တယ်နောက်တစ်ချက်ကသူကတပ်မူးတယောက်ဖြစ်ပေမဲ့နိုင်ငံရေးနားလဲတဲ့တပ်မူးတယောက်ပေါ့နော်တော်တော်လေးနိုင်ငံရေးသဘောတရားတွေကိုနားလည်တဲ့ဗိုလ်ချုပ်တယောက်အမည်အနေနဲ့ကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့သူ့ရဲ့ဒီနိုင်ငံရည်တည်ချက်တွေကတောက်လျှောက်ခိုင်မာခဲ့တာကိုကျွန်တော်တွေ့ရတယ်။နောက်တော့ဒီကျွန်တော်တို့ဒီ the gentleman agreement ကလာမှာအဲ့ဒါဗိုလ်ချုပ်မြတော်မှသူ့ဗိုလ်ချုပ်ယာတုကနေသူ့ထုတ်လိုက်တာတွေရှိတယ်။ဟိုသူ့ရဲ့ရည်တည်ချက်ကလူနာလို့ပေါ့အဲဒီတော့ဆိုရင်ဗိုလ်ချုပ်မြတို့လည်းဟောပေါ့နော်အခုနည်းနည်းလေးသူတို့ဒီမူပိုင်းဆိုင်ရာမှာဆင်းနေကြရင်လည်းရိုင်းလာတဲ့ပုံမှာအဲ့ဗိုလ်ချုပ်တာလဘောကတော့သူကမူနဲ့ပတ်သက်ပြီးတော့ခိုင်မှာယက်တည်တဲ့ဒါကြောင့်အဲ့ဒါသူ့ထုတ်လိုက်ရတယ်ရှိတယ်အဲ့ဒါထုတ်လိုက်ပြီးတော့ဒါပေမဲ့ကျွန်တော်နောက်အရေးပေါ်ဟိုဗိုလ်ကော်မတီဆွေးနွေးပြန်ခေါ်ပြီးတော့ဟိုကျွန်တော်ဒီဗိုလ်ကော်မတီရဲ့ဝိုင်းဝန်းဆွေးနွေးချက်အရောက်နောက်ဗိုလ်ချုပ်များသူ့ရဲ့ဒီဗိုလ်တာလဘောကိုထုတ်တဲ့ဟိုပါပေါ့နော်ဟုတ်ပြန်ပယ်လိုက်တာပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းသူကတကယ်ပဲဟိုပါဖြစ်တယ်ခိုင်မှာမှရှိတယ်သူຢາດູວ່າထုတ်ເລထုတ်ໄປໄດ້ຕູ້ເມຕົງເລົ່າຢູ່ບໍເນາ
ະ1996ຄົນນີ້ມາຍາມອະຊູຍະແນ່ KNU ອຈາປິລົດແດ່ສຸນຸບ້ວຍກໍບູຈູຈີຕາມະລາບໍກະອຸສອງແກ່ປີ້ເອີ້ດີສຸນຸບ້ວຍດີມາແລ້ວອະພ່ແຊຍແມູວາດາອັນຄາຍມາຊໍຢັດຕີສຸນຸແກ່ຕູ້ຜິດແດ່ລູເອີ້ດີສຸນຸບ້ວຍມາກໍໄດ້ປາວັນແກ່ແດ່ປະໂຣຊົນນອງກະບອກວ່າໄດ້ဒါပေမဲ့လက်ရှိ KNU အဖွဲ့ကတွားနေတဲ့နိုင်ငံရေးလမ်းစဉ်အပေါ်သဘောမကျဘူးဆိုတာကိုသူမကွယ်လွန်ခင်မှာဗိုလ်ချုပ်ကြီးတာမလာဘောကသူ့ကိုပြောပြခဲ့တယ်လို့ပဒိုဇော်နောင်ကပြောပါတယ
်။နောက်တော့အခုလက်ရှိ KNU အငြင်းအငြင်းကိစ္စနဲ့ပတ်သက်လို့လည်းသူ့အမြင်တစ်ခုရှိတယ်။အဲ့ဒါတော့တော်လေးတော့ပေါ့ဗောနော်။တူခြားခြားပဲလို့ပြောရမှာပေါ့သူ။အခုလှုပ်ဆောင်နေတဲ့ဟိုလုပ်ငန်းစဉ်တရားကိုတော်လိုင်းကိုသစ္စာဖောက်တဲ့လုပ်ငန်းနေပဲဆိုတော့သူအဲ့လိုတော့တစ်ချက်ပြောသွားတယ်။
အခုဒီဟို KNU နဲ့ဟိုမြန်မာအစိုးရနဲ့ဆွေးနွေးနေတဲ့ကိစ္စဟောလာဒါမှမဟုတ်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးနဲ့ဒီမြန်မာအစိုးရနဲ့ဆွေးနွေးနေတဲ့ကိစ္စလာဒါမှမဟုတ်မြန်မာအစိုးရဘက်ကလှုပ်ဆောင်ချက်တွေဘယ်ကိစ္စကိုသူကဆိုလိုချင်တာလဲဗ
ျသူကတော့အဓိကတော့ဒီလက်ရှိ KNU ဘက်ကတွားနေတဲ့ကိုဟိုလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့သူကအဲ့ဒါသုံးသပ်ပြတာပေါ့နော
်သူသဘောမကျဘူး
တော်လည်းကိုတော်လည်းကိုသစ္စာဖောက်တဲ့ကွာပေါ့နော်လှုပ်ရက်တွေပဲဆိုတော့သူကအဲ့လိုကျွန်တော်တို့သူပြောတယ်
ဟုတ်ကဲ့သူမတဘောမကြောက်ပေါ့အခုသွားနေလမ်းကြောင
်းဟုတ်တယ်သူတဘောမကြောက်ဟုတ်တယ
်ဘိုးချုပ်ကြည်တမလာဘောဟာကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌအဖြစ်နဲ့ဘိုးကော်မတီတက်တန်းတစ်ခု၄နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အသက်အရွယ်ကြီးရင်လာပြီးဖြစ်တဲ့အတွက်သူ့အနေနဲ့ဥက္ကဋ္ဌရာထူးကနေအနားယူတော့မယ့်အကြောင်း2012ခုနှစ်နိုဝင်ဘာလကုန်ပိုင်းမှာကျင်းပတဲ့15ချိန်မြောက် KNU Congress မှာတရားဝင်တောင်းဆိုခဲ့တာဖြစ်ပါတယ်ဘိုလ်ချုပ်ကြီးတာမလာဘောကွယ်လွန်သွားတဲ့အတွက် KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ဝန်ထမ်းကြောင်ကြီးညာချက်ထုတ်ပြန်ပြီးဇာပနအခမ်းအနားကိုတော့အဖွဲ့အစည်းအနေနဲ့ရောဘာသာရေးထုံးစံအရာပါဆက်လက်ဆောင်ရွက်သွားမယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။